င်္ဂလာပါဒေါ်ရရှိမြခင်ဝင်းဝင်းစီတူအေးရှင်းနိုင်သူမရှိနှစ်ဖက်လုံးနိုင်ချုံသူမရှိနှစ်ဖက်လုံးနိုင်တဲ့ဆိုတဲ့စကားဟာအင်မတန်နားထောင်လို့ကောင်းတဲ့စကားဖြစ်ပါတယ်တကယ်ကဟုတ်ပါရဲ့လားတကယ်ဒီစကားဟာပဋိပက္ခဖြစ်ရှိတဲ့နေရာမှာသုံးထုံးတဲ့စကားဖြစ်ပါတယ် conflict resolution မှာဘယ်ဘက်ကမှနှစ်ဖက်လုံးဟာအရှုံးမရှိဘဲနဲ့အနိုင်ကြီးပဲဖြစ်အောင်အခြေအနေမျိုးကိုဖန်တီးနိုင်ရင်အောင်မြင်မယ်ပဋိပက္ခပြည်လဲမယ်ဆွဲသဘောဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံမှာနှစ်ပေါင်းများစွာဖြစ်လာခဲ့တဲ့ပဋိပက္ခအဲ့ဒီပဋိပက္ခကိုအခုခါမှာတော့အစိုးရဘက်ကရောအတိုက်ခံတွေရောဒါ NGO အဖွဲ့တွေရောနိုင်ငံတကာအစိုးရအမေရိကန်ပြည်ထောင်စုအပါအဝင်ဒါသူတို့တက်တော် success story ဖြစ်တယ်ဆိုပြီးတော့ဒါပူပေါင်းဆောင်ရွက်နေကြပါတယ်ဆိုတော့ပဋိပက္ခဟာမြန်မာနိုင်ငံပဋိပက္ခဟာတကယ်တော့ဘယ်သူနဲ့ဘယ်သူဖြစ်နေကြတာလဲဒီလူတွေနဲ့အစိုးရနဲ့ဖြစ်နေကြတာလားသူတို့မဟုတ်ဖိနှိပ်တဲ့အနာရှင်အစိုးရနဲ့ပြည်သူလူထုကြမှာဖြစ်နေခဲ့သလားပြည်သူလူထုကဘာတွေနိုင်နေသလဲဆိုတာကိုဒီနေ့အဲ့ဒါကိုစဉ်းစားမိလို့ဆွေးနွေးဖို့စဉ်းစားဖြစ်ပါတယ်နှစ်ဖက်လုံးကတော့နိုင်တယ်လို့ပြောနေပေမဲ့လူလူစီကကြားလာရတဲ့သတင်းတွေကတော့ညှိတွားသံတွေသူတို့ဘဝအဆင်မပြေတဲ့အသံတွေကြီးပဲထွက်လာတဲ့အတွက်ကြောင့်ဒီအစီအစဉ်ကိုစဉ်းစားခဲ့တယ်ဆွေးနွေးမှမယ်မဟုတ်ပါဘူးခင်ဗျာဆိုတော့ဒီအစီအစဉ်မှာပါဝင်ဆွေးနွေးဖို့အတွက်လွှတ်တော်အမတ်သတင်းစာဆရာဒီပြုပြင်ရေးလုပ်ငန်းတွေကိုထပ်ထပ်ဝင်စီစီချသူတွေသုံးသက်သူတွေသွားရရှင်တွေပေါင်းစုံစည်းရင်းပေးထားကြတာတွေ့ရပါတယ်ဒီအထက်မှာမှတင်းစားဆရာဦးစီဗျူအောင်မြင့်နဲ့မြန်မာနိုင်ငံကိုထပ်ထပ်ဝင်သွားရောက်ပြီးတော့ပြုပြင်ပြောင်းလဲရေးကိုသုံးသက်ထိတွေ့နေတဲ့ကိုဝင်းမင်းတို့ကိုကျွန်တော်နိုင်ငံဆွေးနွေးမဲ့ပုဂ္ဂိုလ်များအဖြစ်ကျွန်တော်ဖိတ်ခေါ်လိုပါတယ်ခင်ဗျာဆိုတော့ပထမဦးဆုံးဆရာစီဗျူအောင်မြင့်ရဲ့သဘောထားကိုနည်းနည်းလေးအချင်းယုံလေးပြီးတော့လွှမ်းခြုံပြီးတော့ပြောပြစီခင်ဗျာမေးပြစီမြန်မာနိုင်ငံမှာအခုနှစ်ဖက်လုံးကနှစ်ဖက်ဆိုတာပြည်ပကပူပေါင်းဆောင်ရွက်တဲ့လူတွေရောပြည်တွင်းအတိုက်အခံရောနိုင်ငံရေးလှုပ်ရှားတဲ့အင်အားစုရောအကုန်လုံးကတာအခြေအနေကောင်းတယ်တစ်ဖက်မှအရှုံးမပေါ်နိုင်တဲ့အခြေအနေမျိုးဆိုပြီးတော့လှုပ်ရှားနေရပါတယ်ဆိုတော့ပြည်သူတွေကရောဘာတွေများဒီလိုကြွေးကြော်နိုင်တဲ့အနေအထားမှာရှိပါသလားပြည်သူတွေကလည်းအမျက်ထွက်နေတယ်လို့ပြောနိုင်တဲ့အနေအထားမှာရှိပါသလားခင်ဗျာအကြံပြင်းစရာတပတ်တော့သုံးသပ်ပါဦးဟု
တ်ကဲ့ပြည်သူတွေလည်းအမျက်ထွက်တဲ့နေရာတွေကတော့ရှိနေပါတယ်အမျက်ထွက်တဲ့ဒီမှာဟိုအရင်ကျွန်တော်တို့နှစ်ပေါင်း90လောက်ဒီဆိုရရဲ့ဖိမိမှုအောင်ပါဟိုပြည့်စည်ထားတာတွေရှိတာပေါ့နော်ပြည့်စည်ထားတာတွေရှိတဲ့ဒီမှာလက်တလောပြန်ပြီးတော့မှဖြေလို့ရပြီတာတွေရှိတယ်ဖြေလျှော့လို့ပြီးလို့ရတာတွေရှိတယ်အဲပြီးတော့မှရေရှည်မှလုပ်ပြီးလို့ရမှာတွေလည်းရှိတယ်အဲတော့လက်တလောဖြေရှင်းလို့ရတဲ့ဟာတွေဖြေရှင်းပြီးတဲ့အပိုင်းတွေမှာတော့ပြည်သူတွေအတော်လေးကိုဟိုအကျိုးရှိတာတွေရှိတယ်နိုင်တာတွေရှိတာပေါ့နော်ဆိုတော့ဟိုကျွန်တော်အချမ်းကြီးတို့တို့တုတ်ပဲရင်ပြောမှရှိရင်လွတ်လပ်ခွင့်တွေပူရလာတယ်ပြီးတော့မှနောက်လူခွင့်ကိုချိုးဖောက်တဲ့ကံခံစားရမှုကလည်းတော်တော်လေးလွတ်လာတယ်ဥမာကလေးစစ်သားကိစ္စတွေကအစပေါ့နော်အဲပြီးတော့မှနောက်ဟိုဗါရဲစေနမမီရှော့ချရဲ့အစီအစဉ်တွေဘာတွေမှာပါတဲ့ဥမာမိုဘိုင်းဖုန်းတို့ကိစ္စမျိုးအဲဒါတွေကအခုဆိုရင်ပြည်လဲတဲ့လမ်းကြောင်းပေါ်ရောက်လာတယ်ပြီးတော့မှမော်တော်ကားတည်သွင်းမှုမျိုးပြည်သူတွေကိုဖိစီးရတဲ့ကိစ္စတွေအဒီပေါ်မှာလည်းပြေလျှော့မှုတွေလုပ်တဲ့ခါကျတော့အတိုင်းအတာတစ်ခုထိဒါလူတွေအတွက်ကိုအချက်ပြည်သူတွေအတွက်ကိုအချက်ပြေလာတယ်ပြီးတော့မှလေယာပိုင်ဆိုင်မှုကိစ္စလိုမျိုးပြပောင်းရောက်များစွာလေရေလေရေတွေပေါ့နော်အလုံးစုံကျွန်တော်ရှင်းနေကြရတယ်အရာရှိတယ်ဆိုရင်အလုံး3သိန်းကျော်လောက်သိန်းထားတဲ့ဟာတွေကအခုလိုတစ်ဖြည်းဖြည်းနည်းနည်းနည်းနဲ့ပြန်ရမယ်အခွင့်အလမ်းတွေရှိနေတယ
်။ဟုတ်ကဲ
့။ဒါကဒီဘက်ကအနိုင်ရတဲ့ခါကျတော့ဟုတ်ကဲ့။အနိုင်မရနိုင်သေးတဲ့မရနိုင်သေးတဲ့ရေချေမှရနိုင်တဲ့ခိစ္စတွေကတော့အများကြီးရှိနေတာပေါ့
။ဟုတ်ကဲ့။အခုရောက်စီတော်မြင့်ပြောတဲ့အတိုင်းဆိုကလေးစစ်သားကိစ္စပြည်သူတွေလွတ်လပ်ခွင့်နည်းနည်းရလာတယ်ဒါကတော့လက်ဆုပ်လက်ကမ်းပြလို့မရဘူး။ဆိုတော့လူခွင့်ရေးအရာချိုးပေါက်ခံရတယ်နဲ့ဆက်စားလာတယ်။လေယာဉ်ပြန်ပြေးတာတွေတွေ့ရတယ်။နောက်ပြီးမိုဘိုင်းတယ်လီဖုန်းကိစ္စနောက်ပြီးကတ်တင်သင်္ကန်းကိစ္စတွေကိုပြောသွားတာဖြစ်ပါတယ်။ကဲကိုဝင်းမင်းလည်းပြောပါအောင်ကိုဝင်းမင်းပြည်သူတွေဘာတွေများနိုင်နေလဲကိုဝင်းမင်းခင်ဗျာ
။ဟုတ်ကဲ့အဆရာစီရောပြေကနာပြောသွားတာကောက်ပါတယ်။ဒီခုနကတိုးတက်မှုတွေလည်းရှိလာတယ်အထူးသဖြင့်တော့ဒီဂျီတိုအဖြစ်ပေါ့နော်။အာဒါပေမဲ့ဟိုခုနကလက်နာသူတွေလည်းရှိတော့ရှိနေတယ်တဲ့။အဆလူရာကအခုမှဆရာကနာပြောပြလို့ဒီမိုဘိုင်းဖုန်းတို့ကားတို့ဆိုတာကသာမန်အောက်ခြေတွေကမဝင်နိုင်ဘူးလေ။ကျွန်တော်တို့ပြည်သူများစုကဒီလေသမားတွေဟလာအောက်ခြေလူသမားတွေဒါမျိုးတွေမှာဆိုဒီဆောက်လွယ်ရေးလို့တမားတွေအဲ့လိုဖြစ်ကြတဲ့ခါကျတော့သူတို့အတွက်တော့ဆရာကြီးဟိုထိခိုက်နေတာမျိုးလို့ရှိနေတာတွေ့ရတယ်။အဲ့တော့ဒူလက်တန်စာဒီတွေအတွက်တော့မိုဘိုင်းဖုန်းလေးဟလာလက်ကင်ဖုန်းလေးသုံးတာများလာတယ်။အဲဒူလက်တန်စာအပေါ်ပိုင်းလို့ပြောရပါပေါ့နော်။သူတို့ဆိုလို့ရှိရင်ကားစစ်တွေပို့စီလာတာကျွန်တော်တွေ့ရတယ်။အဲဒါပေမဲ့ဒီအောက်ခြေဒူလက်တန်စာတွေကျတဲ့ခါကျတော့ခုနကကျွန်တော်ပြောတဲ့လေတမားတွေဟလာမြို့မှာအောက်ခြေလို့တမားဆောက်လွယ်ရေးလာလုံနေတဲ့လူတွေနေရည်နဲ့ကြောင်းပြီးလာလုံတဲ့လူတွေအဲ့ဒီလူတွေကျတော့ဒီလက်ကင်ဖုန်းတော့မကတ်နိုင်ဘူးတဲ့။အဲ့လိုအနေထားဖြစ်နေတဲ့အပြင်ဒီကိုစင်းနှုံးကလည်းတစုံတရာဒီတက်လာတော့ဆရာနော်တက်လာတဲ့အခါကျတော့ဒီကိုစင်းနှုံးကတက်လာပြီမဲ့သူတို့ရဲ့ဝင်ငွေတွေကတက်မလာတဲ့အတွက်သူတို့ဒီအကျိုးအမြတ်တွေကိုပေါ့နော်သူတို့တိုက်ရိုက်တော့မခံစားရတဲ့အခြေအနေ
ဟုတ်ကဲ့ခင်ဗျာဆိုတော့အဓိကကုံစည်နှုံစင်းရဲသားလူရန်သားအုတ်ထေလူရန်သားကတော့ကားတို့လက်ကင်ဖုံးလို့နဲ့အဝေးကြီးပေါ်လေဟုတ်ကဲ့ကိုမော်ကြီးခင်ဗျာကိုမော်ကြီးကလည်းပဲမြန်မာနိုင်ငံထဲကိုထက်ထက်ဝင်သွားပြီးတော့ဒီပြည်ပင်ပြောင်းလဲလုပ်ငန်းတွေကိုထိတွေ့ရတဲ့ပြည်သူတွေကြားတဲ့ကိုလည်းမကြာခဏရောက်နေတဲ့ပုံကိုဖြစ်ပါတယ်ဘယ်လိုမြင်ပါလဲဆော့ဆော့ဆရာစီတို့အောင်မြင်ကတွေ့တဲ့မှုတွေရှိရဲ့ဆိုပြီးထောက်ပြသွားတယ်ကိုဝင်းမင်းကပြောတယ်ကုံစည်နှုံကိစ္စကိုမော်ကြီးတွေ့ရတဲ့သဘောနဲ့ပြောပါဦးခင်ဗျာမြန်မာနိုင်ငံရဲ့ win-win situation
ဟုတ်ကဲ့ခင်ဗျာအကျွန်တော်ပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်ခုနလိုမျိုးပေါ့ဟိုအခုအချိန်လေးကကျွန်တော်တို့ဒါတော့လူတိုင်းဒီပဲလက်ခံထားတာဒါတော့ချင်းလွန်ခဲ့တဲ့နှစ်တည်းထက်စားလို့ရှိရင်အများကြီးကောင်းလာတယ်ဆိုတော့ဒါညင်းလို့မရတော့တဲ့အချိန်လေးပေါ့လေဟိုကောင်းလာပါတယ်ဒါပေမဲ့ကျွန်တော်နှစ်ပိုင်းခွဲပြီးတော့ကျွန်တော်ကြည့်တင်တယ်လို့ထင်တယ်ခင်ဗျာတစ်ခါကြားတဲ့ခါကျတော့ liberalization ပေါ့ဒီအရင်တော့လိုမျိုးဖိနှိပ်မှုတွေအရင်တော့လိုမျိုးဟိုချက်တဲမှုတွေအရင်တော့လိုမျိုးဟိုဒုလူတွေသူတွေဟိုညတ်တမခေါ်ဖမ်းပြီးတော့ထောင်ချလိုက်မယ်လိုမျိုးဒီမှာရောက်သွားမှမသိတာမျိုးတွေတော့ရှိတော့ဘူးဒီ subsidy ရလည်းလွတ်မြောက်လာတာတွေရှိတယ်ဆိုတော့ဒါပေမဲ့ကျွန်တော်ဒီ liberalization က democratization လို့ခေါ်တဲ့ပေါ့နော်ခုနလွတ်မြောက်လာမှုတွေကနေပြီးတော့ဒီဘမဒီဒီမိုကရေစီလမ်းကြောင်းပေါ်ရောက်ဖို့အတွက်ဘယ်လောက်ထိလုပ်နေလဲဆိုတော့ကျွန်တော်တို့ဟာတော့တစ်ခါအဆုံးအနေနဲ့ဆက်စစ်ဖို့လိုတာပေါ့နော်ဥပမာဆိုလို့ရှိရင်ဒီဟိုဒီမီဒီယာလောသူတို့ short ပေးတယ်လို့ပြောတယ်တကယ်တမ်းထွက်လာတဲ့ခါကျတော့ဒါ PDR တမားတွေဟိုနှစ်သက်လောက်တဲ့လက်ခံနိုင်လောက်တဲ့အနေအထားမျိုးမရှိတာဘူးဟိုဒီသတင်းကြံခုနကပြောသလိုမျိုး community တွေဟိုမှာမျိုးလုပ်ပိုင်권ရှိလာတာပြောတယ်ဒါပေမဲ့ခုနကပြောသလိုမျိုးလူတွေရဲ့လေယာဉ်မြေကိုတင်ထားတဲ့ဟာတွေတော့ကျော်ကြီးပေးတဲ့နေရာမှာပေးတယ်မပေးတဲ့နေရာမှာမပေးသေးပေးတဲ့ခါမှလည်းလွတ်ဘယ်ကောင်လဲသူရေကိုမျက်နှာမှုကိုကာမီအောင်ပေးတာမျိုးတွေမရှိသေးဘူးဆိုတာမျိုးရှိလာတယ်တကယ်တမ်းကြောက်လို့ရှိရင်ဒီလူတွေကသူတို့လက်သိမ်းခံလိုက်တာပါသူတို့ရေအလုပ်ကံသူတို့မှာဆိုလို့ရှိရင်လည်းဒါဆက်မှုဟိုခုနကကူပြောင်းဖို့အတွက်သူမှဟိုအစင်တက်မဖြစ်သေးတဲ့လူတွေရှိမယ်သူတို့အလုပ်သွားမှဖြစ်လာနိုင်သေးတဲ့လူတွေရှိမယ်သူတို့မှာဆိုလို့ရှိရင်မော်ဘီကြီးဆက်မှာဒါမော်ဘီကဒါအခုထိကဒါ layer ဆက်ပြောင်းနိုင်ငံဖြစ်တဲ့အခါကျတော့ရှင်ဒါဖြစ်နိုင်ဖြစ်ဖို့အကောင်းဆုံးကဒီခုနလိုမျိုးဟိုလေယာဉ်မြေပြည်ပြောင်းလဲမှုကိုလုပ်ဖို့ကဒါအပြင့်တော်ဆုံးပဲဖြစ်မယ်ပြည်ပြန်ပြောင်းလဲမှုဆိုတာသူတို့ရဲ့လေတွေကိုတင်းပြီးတော့ဟိုကုမ္ပဏီတွေကိုပေးတာမျိုးမဟုတ်ဘူး။တင်းနေဆိုတာရောကြီးပြပြပြပဲဖြစ်ဖြစ်ဖြစ်နေတာတချို့နေရာတွေမှာဆိုရှင်ကုမ္ပဏီတွေရှင်းနေပြီးတော့ပြန်ဝင်ယူပြီးတော့ဒီလေတွေကိုသူတို့ပြန်ပြီးစိုက်ခိုင်းတာမျိုးဆိုဟိုဒါကပညာရှင်တွေနဲ့ချင်းသုံးသပ်ပြီးတော့ဒီလူတွေပြည်သူတွေဒီအကျိုးရှိအောင်ဒီအလုပ်တွေပေါ်ပေါက်လာအောင်ဘယ်လိုမျိုးလုပ်မလဲ။ကျွန်တော်တို့အခုစဉ်းစားတာကဒါ trickle down ပေါ့နော်။ဒီဟိုစီးပွားလုပ်ငန်းကြီးဝင်လာအဲစီးပွားလုပ်ငန်းကြီးအလုပ်ကားမှာဒီလူတွေချမ်းသာမယ်ဆိုရဲဟိုအဆင်မသွားတာဟိုဒါတို့ရေဟိုကောက်တုံးတမဒီလူတွေဟိုတည့်ရဲ့အကျိုးရှိစေတဲ့အမျိုးကိုပေါ်စီမျိုးလေးဆက်စားတဲ့မျိုးလို့ကျွန်တော်တို့အကြံပေးပါတ
ယ်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကဘယ်လိုပြည်သူတွေပါအမျက်ထွက်လာအောင်လုပ်မလဲဆိုတာစနစ်မဲ့အပိုင်းလေးပါပါတယ်ဆိုတော့ကျွန်တော်နောက်အဲ့ဒီပုဂ္ဂိုလ်တယောက်ကတော့ဥလှဆွေဖြစ်ပါတယ်ကြံ့ခိုင်ဖွံ့ဖြိုးပါတီကအမတ်တူးဖြစ်ပါတယ်ဥလှဆွေမရောက်သေးဘူးဟုတ်ကဲ့မရောက်သေးပါဘူးခင်ဗျာโอเคဆိုတော့ကျွန်တော်နောက်သောရရှင်တူကဘယ်သူရှိနေဆိုကိုစိုးခိုင်ဥစိုးခိုင်ရှိပါခင်ဗျာဥစိုးခိုင်ကြပါလား
ဟုတ်ကဲ့ကြပါတ
ယ်ဟုတ်ကဲ့ဥစိုးခိုင်ဘယ်လိုသဘောပါလဲခင်ဗျားတို့ပြည်သူတွေကရောဒီ win-win situation ဆိုတော့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာဘာတွေအများထွက်နေကြပါလဲ
ဟုတ်ကဲ့နိုင်ငံရေးအခြေအနေတွေတိုးတက်ပြောင်းလဲလာတာတွေကတော့ကျွန်တော်တို့အားလုံးလက်ခံရမှာပါဒါပေမဲ့ကျေးလက်နေပြည်သူတွေတောင်သူလယ်သမားတွေရဲ့အလုံသမားလူတန်းစားတွေရဲ့လူမှုဘဝဖွံ့ဖြိုးတိုးတက်မှုအနေအထားတွေကြီးပွားရေးကျန်းမာရေးစောင့်ရှောက်မှုတွေမှာကတော့ယင်းအခြေကြီးဝန်းနေွယ်ဘာမှတိုးတက်ပြောင်းလဲလာတာမတွေ့ရသေးဘူးခင်ဗျာဘာလို့လဲဆိုရင်ကျွန်တော်တို့ခြေလက်နေပြည်သူတွေဘုရားလူမှုဘဝကွန်ပျူတာတွေကိုဆက်ရှင်ပြီးဆိုတာလူသားဘဝစတဲ့ရင်းနှီးခြေကြီးပုံယူခွင့်မရသေးဘူး။နောက်နေပေါင်းများစွာလည်းမရနိုင်သေးဘူး။ကျွန်တော်တို့မရနိုင်ကြတာကြီးလို့လေကျွန်တော်တို့မတောင်းဆိုပါဘူး။ဒါပေမဲ့တိုးတက်လာတဲ့ခြေထဲမှာဒီရက်ချင်းကြီးနဲ့ပတ်သက်ပြီးတော့မီးလင်းနိုင်တဲ့ဒီလမ်းလေးနဲ့တိုးလာလို့မီးအောင်ဒီဆွမ်းရင်ပဲဖြစ်ဖြစ်လေးရပဲဖြစ်ဖြစ်အခြားဖြစ်ဆွနိုင်တဲ့ဒီလမ်းလေးနဲ့ဒီခြေလက်နေပြည်သူတွေရဲ့ဒီဘဝကွန်ပျူတာတွေကိုစဉ်းစားပေးတယ်ဒီခု24ရက်နေ့မှာထုတ်ခဲ့တန်ဖိုးလဲငွေ1500ကျန် CDM စစ်တပ်မှာဆိုရင်တခါတည်းငွေ1500ကိုသုံးပြရမယ်ကန့်တက်ချက်ရှိနေတယ်တော့အခြေခံလူကားတွေသုံးပြနိုင်မှုမလွယ်သေးဘူးမြို့ဝကလေးတွေကဒီ1500ဆိုတော့ငုံဘူးတင်းနဲ့စာဖြစ်နေတယ်ခြေလက်ကပြည်သူလူသမားတွေကတော့ငရဲ့လူကားကဖြစ်နေတယ်ပြီးတော့သိတော့ပြီးတယ်မရဘူးတွေးတော့တွေးတယ်မဝဘူးဆိုလို့ဖြစ်စီးပွားရေးနဲ့ပတ်သက်လို့လည်းအတင်းအကျပ်တွေဆွဲပြီးတော့ငွေထုတ်ချေုံနဲ့တော့ကျင်းနေပြည်သူတွေကဘုံတို့တိုးတက်မလာနိုင်ဘူးဒီလိုပြန်ခွန်လန်းနေဥတွေတွေနဲ့ကာကွယ်စောင့်ရှောက်မှုတွေလည်းလိုအပ်နေပါတယ်အထူးသဖြင့်ကျင်းနေပြည်သူတွေကကျန်းမာရေးစောင့်ရှောက်မှုလုံးဝအားနည်းနေပြီးစားရအပုတ်ချောင်တွေနဲ့ပဲကုသနေရတယ်ခြေုံစီကံသွားဖို့ဆိုတာမှလည်းဝေရှိုံလေးနဲ့ဝေရှိပါဖြစ်သွားမယ်ကိစ္စဖြစ်တဲ့အတွက်မလွယ်ကူသေးဘူးအထူးသဖြင့်ကျန်းမာရေးစောင့်ရှောက်မှုတွေမှာအထူးအားရလို့
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာဥဆိုခိုင်ကလေးမျက်နှာဥဆိုခိုင်ကလေးမျက်နှာ ကဖြစ်ပါခင်ဗျာဆိုတော့ကြည်လည်းနေပြည်သူရဲ့အခြေအနေကိုသူပြောပြတာပါကဲဥစီတော်မြင့်ပါပြောလိုပါတယ်ခင်ဗျာဥစုခံပြောတာလျှက်စင်မီဟုတ်တယ်ဒါသိအခြေခံကြားတဲ့ကိစ္စထင်ပါတယ်ကြည်လည်းမှာမရသေးဘူးလင်းမျက်နှာဘက်မှာကြည်လည်းမှာလျှက်စင်မီရှိလားဟုတ်ကဲ့အ
ဲ့ဒီဥစ္စာနဲ့ပတ်သက်လို့ကျွန်တော်ခုနကတော့စကားပြင်ခံပြီးပြောသွားတဲ့စီမှာအရှိရာ150စာကျွန်တော်တို့ကိုခံစားခဲ့ရတဲ့ဒုက္ခဒုက္ခတွေထဲမှာဆိုရင်ယုတ်တိရဲ့ဟိုကာလတူမှာလုံလုံမရတဲ့ကိစ္စတွေအများကြီးပါတယ်ပြီးတော့မှဟိုယုတ်တိရဲ့ချက်ချင်းဟိုခွင့်ပြုပေးလိုက်ရင်ရနိုင်တဲ့ကိစ္စတွေလည်းပါအဲ့ဒီထဲမှာယုတ်တိရဲ့ဟိုမရနိုင်တဲ့ဟာတွေပါဆိုဆက်စစ်ကိစ္စပါတယ်ဟုတ်တယ်ဆက်စစ်ကိစ္စကဒီမှာဝန်ကြီးတွေဆွေးနေတာတွေပါတယ်နောက်10နှစ်အထိကိုကျွန်တော်တို့အစင်မပြေနိုင်သေးဘူးပြီးတော့အလားတူပဲကျွန်တော်တို့ကျန်းမာရေးကိစ္စတွေပညာရေးကိစ္စတွေကျွန်တော်အများကြီးကျွန်တော်တို့ကိုနှစ်ပေါင်းများစွာမှာအစင်ပြေနိုင်တဲ့အနေအထားရှိတယ်နောက်ပြီးတော့မှကျတဲ့အခုမလာသေးတာကလိုလဲလိုအပ်နေတာဗာလဲဆိုရင်ကျွန်တော်တို့အလုတ်ကင်ရှားလာတဲ့ကိစ္စတွေအဲဒီအလုတ်ကင်ရှားပါတဲ့ကိစ္စတွေမှာဆိုရင်လည်းဘာလို့ပြောပြောဖြေလျှော့မှုတွေလုပ်လိုက်တာနဲ့အခုဆိုတိုးရစီအများကြီးဝင်လာတယ်တိုးရစီနဲ့ဆက်ဆက်ပြီးတော့မှအလုတ်ကင်ရလာတယ်ဗာတွေရှိလာတယ်ဒါပေမဲ့ရေချီမှာကျတော့အများကြီးလိုသေးတယ်ပြီးတော့မှနောက်ဟိုဆရာဝင်းမင်းဖောက်ပြသွားတဲ့လုခလာကမြင့်လာဖို့ကိစ္စတွေအဲဒါတွေလည်းကျွန်တော်တို့အများကြီးလိုတယ်အဲ့ဒါတွေကကျွန်တော်ခုနကပြောသလိုရေချီမှရနိုင်မဲ့ဟာတွေလုံးမချက်ချင်းမရနိုင်ဘ
ူး
ချက်ချင်းမရနိုင်ဘူးဆိုတဲ့ခါကျတော့အခုနေလို့မှ90နှစ်လောက်မှကျွန်တော်တို့ရနိုင်မယ့်ဟာတွေအဲ့ဒါတွေကလည်းတကယ်ပဲရှိပါတယ
်ဟုတ်ပါတယ်နောက်တစ်ခုကျွန်တော်အဲ့ clear sense မိလို့ကြည့်လက်ကတော့ထားလိုက်ပါကဲရန်ကုန်ကရောခင်ဗျတိုးတက်လာလားကောင်းလာပြီလား
ရန်ကုန်ကတော့ဟိုလူတွေအတွက်ပြောမယ်ဆိုရင်သူတွေကဟိုအရန်သတိထားတယ်ကျွန်တော်သိထားသလောက်ကသူပဲပုံနဲ့အနေထားမျိုးဖြစ်လာအောင်မဖြစ်လာအောင်တော့သူတို့ထိန်းတယ်ထိန်းတဲ့ခါကျတော့အခုဆိုကျွန်တော်တို့ကို guest pipeline ကပြည်ပြင်ထိန်းနေလုပ်နေတဲ့ကာလပေါ့နော်ဒါပေမဲ့အခုကျွန်တော်တို့ရန်ကုန်မြို့ထဲမှာဟိုဒီနေ့အင်းကလုံးတို့ပြီးပြထားတယ်ဒါပေမဲ့အစိုးရစိတ်ယုံအလုပ်ယုံနေရောနောက်ပြီးတော့မှဟိုစီးပွားရေးစိတ်ယုံလေးယုံနေရောစက်မှုတုံတာအကုန်ဖြတ်ထားတယ်အဲ့ဒါကတော့ကိုဟိုစိုးပါတယ်ပြောချင်တဲ့သဘောကလက်တွေ့ဒီရရှိမှုဒီပိုင်းနဲ့ပတ်သက်လို့ကိန်းမန်းတွေပါတယ်အရာကျွန်တော်တို့ကြီးလိုက်ရင်လည်းတော်တော်လေးနေပါတယ်ဒီမှာနမူနာတစ်ခုပဲကျွန်တော်ပြောပြလိုက်မယ်ကျွန်တော်တို့ဒီမှာလောလောဆယ်ပေးနေတဲ့ဟာကဒီကဘော66အားနေပြီးတော့2000ရားတည်းရှိပါတယ်ထိုင်းနိုင်ငံမှာအခုသုံးနေတာတစ်သိန်းကျော်ပါတယ
်တော်တော်ကျွန်တော်ပါတယ်
အဲ့တော့ကျွန်တော်ဒီမှာအဲ့တိုင်းတော့ဘာလို့ရောက်လာဖို့ဆိုတဲ့ဟာကတော့ဖြစ်တယ်အကြိုက်ကျွန်တော်သွားပါအောင်မယ်ကျွန်တော်မှာအရေးမြင့်တဲ့ဘယ်လောက်ရှိတာလဲမဟုတ်ပါဘူးအဲ့ဒီကတည်းကအရှိသွားမယ်ကိစ္စလို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့လူရစုပြရမလို့ဖြစ်နေမိလို့ချင်းကဲဥလှဆွေလေလိုင်းပေါ်ရောက်လာပါပြီဥလှဆွေကြားပါလားကြား
ပါပြီဟ
ုတ်ကဲ့ကျန်းခိုင်ဖုံဆွေပါတီကဟုတ်ကဲ့ပြောပါခင်ဗျာအဲ့ဒီတော့ပြည်သူတွေဘာတွေများအကျိုးများထွက်နေပါလဲအခုမြန်မာနိုင်ငံလက်ရှိအခြေအနေမှာ
ကျွန်တော်အမေရတော့လေအခုအချိန်မှာနော်အစိုးရကတော့ဆွတ်တော်ကပါတီအားလုံးကတော့အဲ့သုံးခွဲ့လုံးကပြည်သူတွေအမျက်ခက်အောင်ကြည့်ပဲအတင်းကိုအငမ်းဆောင်ရွက်ပြင်နေတယ်လို့ကျွန်တော်ပြောချင်တယ်။ဘာကြောင့်လဲဆိုတော့အစိုးရကလည်းပြည်သူတွေကိုဘယ်လိုကူညီမလဲ။အဲဒီလိုပဲစဉ်းစားတယ်။ဆွတ်တော်ကလည်းပြည်သူတွေကိုအကျိုးအတွက်ဘယ်လိုဥပဒေပြုမလဲဒါတွေပဲစဉ်းစားနေတယ်။ပါတီတွေအားလုံးကလည်းတို့ပြည်သူတွေကိုဒီလိုလေးလုပ်လိုက်ရင်ပိုကောင်းမယ်ဒီလိုလေးချီချောလိုက်ရင်ပိုကောင်းမယ်ဒီလိုလေးတို့တိုက်သွင်းမယ်ဆိုပြီးတော့လုပ်နေကြတာဒီလိုအချိန်မှာအပြည့်အစုံပြည်သူတွေအတွက်အကျိုးဖြစ်အောင်လုပ်နေကြတဲ့အတွက်ဒါအခုစိတ်ကိုကောင်းတဲ့အခြေအနေကိုရောက်နေပြီလို့ကျွန်တော်အနေနဲ့မြင်တယ်
ဟုတ်ကျိုးတော့ကျိုးစားတာပဲနာမယ်လက်တွေ့ကောအကျိုးရှိပါရဲ့လားအကျိုးသက်ရောက်မှုကိုရှိလာလားအရာထင်ရလားကျိုးစားတာ
ဥပမာတော့လက်တွေ့ကျိုးရှိတာကဝိသနာပေါင်းစုံပေါ့နော်မိသားအပေါင်းတို့တခုချင်းကိုသင်ပြမှဆိုတော့အများကြီးပေါ့နော
်။
ဘာမှမလုပ်နိုင်လို့လည်းလွယ်သွားပြီ၊ဒီစားလို့လည်းလွယ်သွားပြီ၊ကားတွင်းဝင်နေရတယ်၊ပင်စင်တွေလာတာတွေတိုးတယ်။ဟဲ့လား။အခုဆိုရင်ကျွန်တော်ဟောပေါ့နိုင်ငံနဲ့ချီပြီးပြောရမယ်ဆိုရင်လည်းအများကြီးကြောက်လဲလာတယ်။တနေချင်းအနေနဲ့ပြောရမယ်ဆိုရင်လည်းအများကြီးကြောက်လဲတယ်။ဥပမာကျွန်တော်တို့ကံတော်ကိုယ်စားလှယ်ပေါ့။ကျွန်တော်ကံတော်မှာဘာတွေထူးခြားလဲဆိုတော့ကျွန်တော်ကံတော်မှာလယ်သမားတွေကတေကောက်တပင်းရတယ်ကြာ။ငွေကြီးလို့ရတယ်။အရင်တော့မရဘူး။အဲ့ဒါဆိုရင်လေသမားရေပျော်သွားတာပေါ့နော်။နောက်တစ်ခါကျွန်တော်ကတော့မှဟာလာမြစ်တာကမှလုပ်တယ်ဗျာ။အဲ့ဒါဆွေးရတဲ့ယူအားတွေအတွက်ကိုဟာလာတိနေရတာနှစ်ထပ်တိုက်ပြီးဖောက်ပေးတယ်ဗျာ။အရင်တော့ဘယ်ရမလဲ။အဲဒါတွေရတဲ့အတွက်ဝမ်းသာတယ်ဗျာ။နောက်ကျွန်တော်တို့ဟိုပေါ့ဒါတော့နေလေးတစ်ခုလို့ပြောတာပါ။လာအလုံးကတရားဖြစ်တယ်။ဟာလာတရားအလုံးကွန်ကရစ်တရားဖြစ်တယ်။လာတာနှစ်ဆတိုးတယ်။အဲအဲ့ဒီဒီသားမှာဒါအဲ့ဒါမစားပေးလိမ့်မယ်လို့ကျွန်တော်တင်ပြတဲ့ကြောင့်ရတာပေါ့ဗျာ
။ဟုတ်ကဲ့။
အဲ့တနင်္ဂနွေနေ့ပတ်သက်ရင်လည်းအများကြီးပေါ့ဗျာ။နော
်။ဟုတ်ကဲ့ဥလားဆွေ။ဥစုခိုင်ရှိပါသေးလား။ဥစုခိုင်။ဥစုခိုင်။
ဟုတ်ကဲ့ပါ။
ဟုတ်ကဲ့ဥလားဆွေဆွေးနေတာကြားပါလား
။ဟုတ်ကဲ့ပါလေ
။ဟုတ်ကဲ့ဥစု
ဟုတ်ကဲ့ကြားပါလ
ေ။ကြားတဲ့အတိုင်းပဲဥလားဆွေကတော့သူတို့ကံကောမှာဘယ်လိုတွတ်တက်လာတဲ့လက်သမားတွေကိုဘယ်လိုချစ်ရဲဆိုတာအဲ့ဒီအချိန်နေ့လေးမျက်နှာဘက်မှမရှိဘူးလားခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ကိုယ်တိုင်လေယာဉ်မြင့်နေမှာမျိုးနဲ့တတ်တယ်ပြီးတင်ပြထားတယ်။ဒါပေမဲ့ကျွန်တော်တို့တောင်းတနေပတ်တမစ်ပဲတင်ပြီးကိုကြီးဆောင်ရွက်ဖြည့်ရှင်းပေးခြင်းရှိသေးဘူးခင်ဗျ။ဒ Now, let's see, you know, come up. You do not keep doing movie. I'm in it. You know, the thing is, when you do not do some more, you know, tell you, we do some more, give you a book, get out of my daddy can get a booty. That's on, get on in there, though. Don't tell that, you know, let me.
ก็တော့ကျွန်တော်တို့ပြည်သူတွေဟာအားနဲ့ကျွန်တော်တို့ရရှိကြရမယ်အခွင့်အရေးတွေအားနဲ့နေနေတယ်လူအပ်ချက်တွေရှိနေနေတယ်ဆိုတော့သူတို့မမြင်နိုင်ပါဘူး။ဟုတ်ကဲ့ဇွိုင်းဟုတ်ကဲ့ကဲတော်ရရှိမှာခင်ဗျာအခုစာရေးဆွေးနွေးထားတဲ့တော်ရရှိရဲ့စာအုပ်လည်းခဏလောက်ကြည့်ကြအောင်ပါခင်ဗျာကျွန်တော်သင်ဖတ်ပေးပါခင်ဗျာတော်ရရှိတယောက်။ဟုတ်ကဲ့ပါဒီပထမဦးဆုံးစာကရန်ကုန်ကမောင်ရီကျ ါတဲ့ဒီနိုင်ငံရေးကိစ္စတွေတဲကတချို့အချက်လက်တွေကိုပြောပြချင်ပါတယ်တဲ့နိုင်ငံရေးမှာအတိုက်ခံမလို့တူတာတွဲလို့မတူတာခွဲလို့ကြရမယ်ဆိုတဲ့မူနဲ့ပူပေါင်းဆောင်ရွက်နေကြပါပြီတဲ့မတရားတဲ့အမိန့်အနာဟုသမျှတာဝန်အရပြည်ဆန်ကြဆိုတဲ့တော်လှန်ရေးလမ်းညွှန်မိန့်ခွန်းတွေလည်းမကြရတာကြာပါပြီတဲ့ထွက်ပေါက်မရှိရင်ဖောက်ထွက်မယ်ဆိုတဲ့တော်လှန်ရေးတက်လှမ်းတဲ့တွေလည်းပျောက်ခဲ့ရပါပြီတဲ့2015အထွေထွေရွေးကောက်ပွဲကြီးကိုလည်းငွေကုန်ခံပြီးကျင်းပဖို့မလိုတော့ပါဘူးပါတီခေါင်းဆောင်တွေကိုနေပြီးတော့ခေါ်ပြီးတော့ပါတီအင်အားအကြီးအငယ်အရွယ်အစားလိုက်ဘယ်ပါတီကအမတ်ဘလောက်ပဲယူကြလို့ကလေးတွေကိုမုံဝေပေးတယ်လို့ဝေပေးလိုက်ရင်ပါတီတွေကျင်းတဲ့လက်ခံကြမှာပါပဲအခုလိုအဖူအထင်မရှိအာဏာတွေယူဖို့ညှိလို့ရတာဟာဝင်းဝင်းဆလူရှင်းရဲ့ကျေးဇူးပါပဲတဲ့မောင်ရည်ချမ်းရန်ကုန်ပါခင်ဗျ
ဟုတ်ကဲ့ခင်ဗျာကဲဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ပြီးတော့မှပြန်ပေးပါမယ်အခုသောရရှင်တယောက်ကျွန်တော်ခေါ်ချင်ပါသေးတယ်အဲ့ဒါကိုမောင်မောင်လင်းဖြစ်ပါတယ်ကိုမောင်မောင်လင်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါကြားပ
ြီလူရင်းကိုရှင်
းအေးဝင်းဝင်း situation နဲ့ပတ်သက်လို့ပေါ့နော်ဟိုအဓိကကတော့ဆရာကပြောတော့ဒီ conflict theory မှာတုံးတယ်လို့ကျွန်တော်သိတော့ပါတယ်စီးပွားရေးလုပ်ငန်းကြီးတွေမှာလည်းဒါပြောတဲ့ကြောင့်ဟိုနေမျိုးအပေါ်မှာကို commission ကြီးကိုခွဲဝေတုံးတယ်လားတုံးတယ်အဲ့တော့ကျွန်တော်နိုင်ငံရေးအနေနဲ့ပြောမှဆိုရှင်တော့ဝင်းဝင်း situation မှာ तू ဟိုကျွန်တော်တို့ဖတ်မိတော့ဆိုတော့ तू category 6ခုရှိတယ်ဝင်းဝင်း situation တော့အမြင့်ဆုံးပေါ့အဲ့တော့category 6ဆိုတော့ကျွန်တော်လောလောဆယ်ပြောချင်တာကတော့အခုလောလောဆယ်ဒီ win situation ကိုလောလောဆယ်ခံစားသွားရတာတော့ကျွန်တော်တို့လက်ရှိအုပ်ချုပ်နေတဲ့ဒီဦးသိန်းစိန်တို့ဟိုပြည်တော်စစ်ကောင်စီနဲ့ပြည်ပပါတီနဲ့ဒီဦးသိန်းစိန်တို့အစိုးရကတော့ win situation ဘာလို့ဆိုတော့တို့ကလက်ရှိမှာအခြေအနေလက်ပြောင်းစရာမလိုဘူးအတိုက်အခံတွေလည်းတို့ပွင့်လင်းပေါ်တော့တို့ပဲလိုလိုဆွဲဆောက်စည်းဝေးနိုင်ပြီးတော့တို့ကဒီဟာတွေအတိုက်အခံတွေနဲ့ညှိနှိုင်းပြီးတော့လုံဆောင်သွားတဲ့အတွက်ကြောင့်တို့ရဲ့နိုင်ငံရေးအနေထားကတော့ win situation ဒါပေမဲ့ကျွန်တော်ဒီဘက်ကမြင်တာကအတိုက်အခံတွေပဲအရင်ကအတိုက်အခံတွေလို့ကျွန်တော်သတ်မှတ်ခဲ့တဲ့ဒီဒေါနစီဦးဆောင်ခဲ့တဲ့ NLD တို့ဒီ88အကြောင်းသားအုပ်စုတွေအနေထားကြတော့ဒီကျွန်တော်ကဝင်း situation 6ခုလောက်မှာပါတယ်ဝင်း loose ပေါ့နော်သူကဟိုသူကဒီအစိုးရနဲ့ပူးပေါင်းလုပ်ဆောင်လဲအစိုးရရဲ့မျက်နှာပေးမှုနဲ့သူတို့လုပ်ကန်နေတဲ့အနေအထားလေးတွေအချိန်ကြီးကောင်းလာတဲ့ခါကျတော့သူတို့ဒါဝင်းဆိုတဲ့ situation တစ်ခုလောက်မှာပါတယ်တစ်ဖက်က loose ဆိုတဲ့ဟာကကျတော့ပြည်သူတွေနဲ့ဒီဘက်နိုင်ငံရေးအားစုတွေကြားပေါ်မှာတော့ပြည်မလို့ယုံကြည်မှုအားကိုးမှုကြောနေလာတယ်နောက်ပြီးတော့နိုင်ငံရေးကသူတို့ရဲ့အနေအထားပေါ်မှာတန်ကြီးရမိခွန်းနဲ့ချောလာခါကျတော့ဒါ loose အနေနဲ့တက်မှတ်လို့ရတယ်အဲ့တော့သူတို့ရဲ့အနေအထားကဝင်း loose ပေါ့ပြည်သူတွေအနေနဲ့ကတော့ကျွန်တော်အမြင်ပြောတော့ပြည်သူတွေကတော့ loose ဆိုတဲ့အခြေအနေမျိုးပဲအရှုံးပဲရှိတယ်ဘာလို့လဲဆိုတော့ဒီအောက်ဆုံးမှုပြည်ထောင်စုအတွက်ရန်ရအောက်ကလည်းလုံးထွက်နိုင်နေဘူးအဓိကကိုအားကိုးရတဲ့ခေါင်းဆောင်တွေကလည်းဟိုအစိုးရဘက်ကိုပါသွားတဲ့ခါကျတော့ပြည်သူတွေကတော့ခုနမီးရဲနှခါနာပေါ့နော် loose ဆိုတဲ့အနေအထားဆိုအဲ့ဒါ moving situation category 6ခုထဲမှာတော့ကျွန်တော်မြင်တော့တော့ပြည်သူတွေအနေအထားကတော့အောက်ဆုံးမှာ
ဟုတ်ကဲ့
ပြီးတော့အခြေအနေဆိုးတယ်နော်အဲ့ဒီဟာတွေကလည်းကျွန်တော်တို့ဒီအခြေအနေပြောင်းဖို့ဆိုတော့ကလည်းအဓိကကတော့ပြည်သူတွေပေါ်မှာလည်းကျွန်တော်တို့ဟိုလို့ပြောရမယ်ဆိုကံဝဲအားကိုးလို့ပြောလို့ဖြစ်ပြီးတော့နော်ကျွန်တော်တို့အခုကျွန်တော်ပြောပြနေတဲ့ဟာတွေကဒါကျွန်တော်ကပြည်ပနေလို့ပြောတဲ့ခါကျတော့ဒီဘောလုံးပွဲမှာကြည့်နေတဲ့ကစားသမီးတွေကိုဘယ်ကနေဆိုင်ကြည့်တဲ့ပိတ်တဲ့အနေနဲ့တော့ဖြစ်တဲ့အတွက်ကြောင့်တမန်နဲ့မားလို့ဆိုတော့ကျွန်တော်လူတွေတုံးတာတော့လဲကျွန်တော်လက်ခံပါအဲ့တော့ပြည်သူတွေဘက်ကတော့ကျွန်တော်မြင်ပြောတော့တေရာမပြောရတာတော့ loose
loose ဖြစ်တဲ့ဟုတ်ကဲ့
တေရာလို့ကျွန်တော်တို့ပြောချင်တဲ့ဆရာကြီ
းဟုတ်ကဲ့မမမင်းဟုတ်ပါပြီခင်ဗျအခုအဲ့ဒီသဘောပဲထင်တယ်နောက်တော့ရှင်တို့လည်းစာရေးထားတာတွေ့ရပါတယ
်ဟုတ်ကဲ့ခင်ဗျဒီတော့ရှင်ကတော့ကိုစိုးဝေလို့နာမည်တက်ထားပါတယ်ဟုတ
်က
ဲ့သူစောက်ကလေးပဲကျွန်တော်တို့ကောင်းထုတ်ပြီးတော့ဖတ်ပြပါမယ်ဟုတ
်ကဲ့
VOA ကဝင်းဝင်းလို့ပြောလိုက်တာကိုကျွန်တော်ပထမတော့နင်းနင်းလို့ကြားလိုက်တယ်ဗျို့တယ်ဝင်းဝင်းဆိုတော့ကအင်္ဂလိပ်စကားပါသူပြောတဲ့နင်းနင်းဆိုတော့ကမြန်မာစလုံးပေါင်းနဲ့ပေါင်းထားတာပါဟုတ်ပါတယ်ကျွန်တော်တို့တိုင်းပြည်မှာဝင်းဝင်းလို့ပြောလို့ရသူလက်နှစ်ဆုပ်စာခန့်လူနှစ်ဆုရှိနိုင်ပါတယ်ပထမလက်တဆုပ်စာကတော့ဆက်အနာရှင်နဲ့သူတို့ရဲ့အပေါင်းပါစာဖားတွေပေါ့ဒုတိယလက်တဆုပ်စာကတော့ဒုတိယလက်တဆုပ်စာပါပဲခင်ဗျာတဲ့ကြံရှိသောပြည်သူအများစုကတော့ feel feel လို့ပြောရင်မျက်လုံးမိတ်ညင်းချက်ထုတ်မဲ့သူတွေရှိမလားရှိကိုထွက်ခဲ့ပြီပါတမိုင်းမှတ်တမ်းပေါ်မှာမော်ကွန်းကပီးတင်ကျင်လို့ပါခင်ဗျာစစ်အာဏာရှင်တွေနဲ့ crony ခစ်ပြက်တဲ့ထီတွေပေါင်းပြီးရွေကျဲအပြည့်နဲ့ပြည်သူတွေရဲ့ဘဝကိုနင်းချေခဲ့တာတွေပြည်သူတွေကိုခေါင်းမထောင်ဝင်လောက်အောင်ပြုခဲ့တာတွေမေ့လို့ရမလားအခုအာဏာရှင်နဲ့ crony တွေအပြင်အဲ့ဒီတက်ကြွသူတချို့ပါပူးပေါင်းပြီးတော့ပြည်သူတွေကိုနင်းတော့မဲ့အခြေအနေဆက်ရောက်တော့မလားကျွန်တော်တို့မစင်စားပဲနေလို့မဖြစ်ပါဘူးတဲ့
ဟုတ်ကဲ့အဲ့ဒါကတော့တော်ရရှင်
ကိုစိုးဝေပါ
ကိုစိုးဝေရဲ့ဒါဆိုတော့ကိုမောင်မောင်လေးဆွေးနေတာကိုစိုးဝေပြောတာနောက်ပထမသောရရှင်တစ်ခုမောင်ရေချမ်းလားကိုရေချမ်းပြောတာတွေနဲ့စာလိုက်ရင်တော့ပြည်သူတွေဟာဘာမှအမျက်မထွက်ဘူးနိုင်ငံရေးသမားတွေနောက်ကိုရေချမ်းကဆိုလွှတ်တော်မှာရွေးကောက်ပွဲတော်လုပ်ဆရာမလို့ဦးတဲ့ပါတီတွေအချင်းညှိပြီးတော့မင်းအမတ်ပဲနေရာယူဆွေးညှိလိုက်ရင်တော့ဖြစ်တယ်ဆိုတဲ့သဘောပြောတော့ပါတယ်လွှတ်တော်မှာဥလတ်ဆွေဘယ်လိုသဘောကြားပါလဲခင်ဗျအချင်းချင်းပြန်ပြောပါခင်ဗျ
အဲ့ကျွန်တော်ပြောချင်တာကတော့ဘယ်လွတ်တော်ကိုယ်စားလှယ်ကိုမေးကြည့်မေးကြည့်တယ်။ဒါတော့ဟိုအတိုင်းလိုပြောပြောကျွန်တော်တို့အမရပါတီကတော့ဘယ်လွတ်တော်ကိုယ်စားလှယ်ဝယ်ဘယ်ပါတီကိုယ်စားလှယ်မေးမေးကျွန်တော်တို့လွတ်တော်ထဲမှာပြောနေကြတယ်ဆိုရတယ်တိုင်းကျုပ်ကြီးပြောနေကြတယ်ဆိုတဲ့ဟာတွေဟာလာမယ့်နောက်ဆက်ကမှငါ့ကိုပြန်ရေးပါလို့အဲ့လိုစိတ်ထားနဲ့ဆောင်ရွက်နေတဲ့ပုံကတယောက်မှမရှိဘူးလို့ကျွန်တော်ကအမရပါတီပြောချင်တယ်။ဆိုလိုတာကတော့ကျွန်တော်တို့ကတိုင်းကျိုးကြည့်ပြီးပြည်သူအကျိုးကိုတကယ်ဥပဒေလာရရောလားတိုင်းပြည်သူတွေကိုပြီးခြားကြဆောက်ပြီးတဲ့ခါတွေပြုနေတာရောဟာကျွန်တော်တို့လုပ်နေတာဒီလာမယ့်နောက်မှာနောက်ပြန်ပြီးတော့ဒီပါလေဆိုတဲ့အစိတ်နဲ့လုပ်နေတဲ့ပုံကတယောက်မှမရှိဘူးလို့ကျွန်တော်အနေနဲ့ပြောချင်တယ်ဟုတ်ကဲ
့အင်မတန်ကောင်းတဲ့မှတ်ချက်ပဲ
ကျွန်တော်တို့
အင်ဒီတယ်လို့တာပဲကဲဟုတ်ကဲ့အဲ့ဆိုတော့
ဒီလိုဝေးကြည့်ပါဗျာ
လူလူပြောဟုတ်ပါပြီကဲဟုတ်ကဲ့အဲ့တော့မြန်မာနိုင်ငံကသတင်းစာဆရာစီသူအောင်ရဲ့ဒီမှာနိုင်ငံကပြည်သူတွေဒီလိုပဲနားလည်သဘောပေါက်ကြပါလားလွှတ်တော်အမတ်တွေပြောနေတာသူတို့အနာအရေးခံပွဲကြီးမဟုတ်ဆိုသောစကားကိုဆရာဘယ်လိုပြောချင်ပါလဲ
အဲ့ဒီလိုတော့နားမလည်ပါဘူးကျွန်တော်တို့နားလည်တာကတော့အစိုးရအဖွဲ့အစည်းနဲ့ကတော့အခုဆိုရင်သူတို့ဟိုနိုင်တယ်လို့သူတို့လုပ်နေတယ်လုပ်နေတဲ့ဟာကခုနကတော့ဟိုပြည်သူတွေဆုံးရှုံးနေတယ်လို့ပြောတဲ့လူတွေကိုကျွန်တော်တခုလောက်ထောက်ပြလို့ရပါတယ်ဟုတ်ပြီလောလောဆယ်ကျွန်တော်တို့ဒီမှာဆိုရင်အရင်စစ်အာဏာရှင်အထက်ဒုံကလေးကအနာရှိခဲ့တဲ့ဘုရားဟောင်းတွေလည်းတိုင်းပြည်ကိုပြောင်းချုပ်ထားတယ်။ဟုတ်ပြီ။ဒီဟာကဟိုဗာလေအရင်နေတိုင်းအခြားတိုင်းမျိုးရှိတယ်ဆိုအားလုံးနားလည်ကြရတယ်။ကောင်းပြီ။ဒီဟာရဲ့ဆန့်ကျင်ဘက်အနေနဲ့ပေါ့နော်။အခြားသောအတိုက်ခံလုပ်တဲ့လူတွေကလုံးဝအနာရသွားပါပြီဒီချိန်မှာဟုတ်ပြီ။အဲ့လိုအခြေအနေမျိုးမှာပြည်သူလူထုကောင်းအောင်သူတို့ဘာလုပ်ပေးနိုင်မလဲဆိုတဲ့ဟာကိုအပြည့်အဝပေါ့။ညာနှုတ်ပြည့်အဲ့ဒါလုပ်ခဲ့တယ်ဆိုရင်တော့ခုနကကျွန်တော်ပြောခဲ့တဲ့ဒီချိန်မှာလုပ်လို့ရမယ်ပညာရေးနှိမ့်ချနေတာ၊ကျန်းမာရေးနှိမ့်ချနေတာအလုပ်တိုင်းရှားပါတာအဲဒီမှာပြဿနာပြောမှတက်စစ်မီမရှိတဲ့ဟာတွေကဘယ်သူကတက်တဲ့အလားလုံးလို့ရမယ့်ဟာတွေအဲမှာမပါဘူးအဲဒီမှာတကယ်တကယ်လုံးလို့ရတဲ့ဟာကအရင်တော့စီမံခန့်ခွဲရေးနည်းနဲ့အမိတ်အာဏာနဲ့မှားခဲ့တဲ့ဟာတွေဟိုစီမံခန့်ခွဲတာအစ်မပြေလို့တန်းပြီးချက်ချုံကြခဲ့တဲ့ဟာတွေကိုကျတော့တစ်ချက်ပြင်ဆင်လို့ရတယ်အဲ့ဒီတစ်ခုတော့ပဲရလိမ့်မယ
်ဟုတ်ကဲ့
ဒီခါကျတော့ကျွန်တော်တို့ကြော်ပြီးတော့မှဘာမှပုံပြီးတော့ပြောလို့လို့မရဘူးဆိုတဲ့အကြောင်းကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကိုအောင်မော်ဘယ်လိုတွေ့လဲခင်ဗျာမြန်မာနိုင်ငံကဒုနာဆွေးနွေးရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အထူးသဖြင့်လွှတ်တော်ဟုတ်ကဲ့
Okay. ကျွန်တော်ဦးလာဆွေပြောတဲ့ဟာကိုကျွန်တော်ဒီပြည်သူတယောက်ကပြောတယ်တယောက်ပြောတဲ့ဟာနဲ့ဆက်ဆက်ပြီးကျွန်တော်ဆက်ပြောချင်ပါတယ်။အဲ့ဒါကတော့ဘာလဲဆိုတော့ဟိုဒါကနိုင်ငံတိုင်းမှာပါပဲ။ဒါပြောမယ်ဆိုလို့ရှိရင်ဒီအရင်စစ်အာဏာရှင်လက်ထက်ကတော့မှဒါပြည်သူတွေကောင်းဖို့တပြည်သူတွေအကျိုးရှိဖို့အတွက်ဆိုပြီးလုပ်တာ။ဒါဟိုအခုဆိုလို့ရှိရင်လည်းဒီဥစ္စာကျွန်တော်ရုံးပါတယ်ဦးလာဆွေတို့ဒီပြည်ဟိုကျန်းမာခိုင်ပါတီအပါအဝင်အစိုးရစစ်တပ်အာဒါကောင်းဆောင်စုကြီးဦးဆောင်တဲ့ NLD ပါဝင်အကုန်လုံးကပြည်သူတွေကောင်းဖို့အတွက်လုပ်တယ်။ဒါဖြစ်နိုင်မှာသူတို့တွေအဲ့မဲ့အဓိကဒီနိုင်ငံတွေမှာဒီဒီမိုကရေစီနိုင်ငံတွေမှာအပါအဝင်ပေါ့အဓိကစဉ်းစားမယ်အကြောင်းအရာဘလို့နီးလန်းနဲ့လုပ်မလဲဆိုတဲ့ဟာမှာအဲ့ဒါလူရဲသဘောထားကိုလွှဲကြတာပါအာဟိုဒါကြောင့်မလို့ပါတီကြီးကွဲကြားတယ်ကွဲပြားကြတယ်ဆိုတာလေဒါဒီပါတီကတော့ပြည်သူကောင်းကျိုးမလို့ဒီပါတီကပြည်သူကောင်းကျိုးလုပ်မယ်ဆိုတာထက်ဒီပါတီကဘလို့မျိုးပုံစံမျိုးနဲ့ပြည်သူကောင်းကျိုးလုပ်မှာလဲဟိုပါတီကဘလို့မျိုးပုံစံနဲ့ပြည်သူကောင်းကျိုးလုပ်မှာလဲဥပမာဆိုလို့ရှိရင်ဒါကစီးပွားရေးမှာကိုဘဟုပြီးပြီးလုပ်မဲ့ပါတီလားဒါတက်စစ်တက်ကိုပို့ပြီးလုံးမဲ့ပါတီလားဒါမှမဟုတ်ရှင်ပြည်သူပို့ပြီးလုံးမဲ့ပါတီလားဘယ်လိုမျိုးပြောမှဆိုရင် policy ပေါ့လေဘယ်လို policy ပေါ်မှာအခြေခံပြီးတော့တိုင်းပြည်ကောင်းအောင်လုပ်မှာလဲဆိုတဲ့ပုံမှာမူတည်ပြီးတော့ဒါကအငင်းအငင်းပေါ်လာတာအဲဒါကြောင့်ခုနကပြောအတိုက်ခံမလို့ဆိုတဲ့ဟာလည်းလက်မခံပါဘူးဆိုတော့ကျွန်တော်ကဒီကျွန်တော်ရင်းနေတဲ့တိုင်းပြည်ကောင်းသွားမယ်လို့ထင်ပေမဲ့အတိုက်ခံကောင်းတယ်လို့ထင်ခြင်းမထင်ဘူးပြည်သူကကောင်းတယ်လို့ထင်ခြင်းမထင်ဘ
ူးခွေးမင်းကျွန်တော်အတိအကျတစ်ခုမြင်တိုင်းဝင်းဝေးကွာမှုရတာနိုင်ငံတိုင်းမှာစိန်ခေါ်နေမှုပဲရအဲ့ဒီအတွက်မြန်မာနိုင်ငံမှာအဓိကအဲ့ဒီကိစ္စကဘာလဲပြအဟံဒါကဝင်ငွေကိုဟမှုကိုနှီးလို့ရဖို့အတွက်အခက်အခဲအဓိကဖြစ်နေတာဘာကိစ္စလဲ
အဓိကတော့ဆရာရဲ့ဒီမြန်မာနိုင်ငံမှာချမ်းသာတဲ့သူတွေကအရင်ချမ်းသာပြီးတော့နေရာပိုင်ဆိုင်မှုတွေကအရင်ကြီးနေတယ်လေအဲ့တော့ဒီဆင်းရဲတဲ့သူတွေကြောင့်လည်းအရင်ဆင်းရဲနေတဲ့အတွက်ဒီသူတို့ဆင်းရဲတဲ့သူတွေအတွက်ဒီသတ်မှတ်ပေးနိုင်တဲ့လက္ခဏာလည်းမရှိတဲ့အခါကျတော့ဘုနာဝင်ငွေကအကြီးကျယ်กว่าနေတာပေါ့ဆရာအဲ့တော့အခုဆိုရင်ဟိုချီဝိုင်းတိုးတက်လာတဲ့နိုင်ငံတွေမှာချီဝိုင်းတိုးတက်တော့လည်းပဲဝင်ငွေကဒီဘာပေါ့ upper middle class ပေါ့နော်အလဲလဲတန်းစားအပေါ်ပိုင်းလောက်ပဲတက်ပြီးတော့အောက်ခြေလူတန်းစားတွေကအရင်နေတယ်လို့တွေ့ရတယ်။အဲ့ဒီခါကျတော့အဲ့ဒါကိုဒီအ ਨੇ စုံဝင်ဝင်တတ်မှတ်မှုမျိုးနဲ့ပေါ့နော်စပြီးတော့ချေရှင်းပေးလို့ရနိုင်ပါတယ်။နောက်တစ်ခုကလည်းဒီနေရာပိုင်ဆိုင်မှုတွေကိုတစ်ပြေးပြေးနဲ့လက်သမားတွေကိုပြန်ပြည့်ရခြင်းအပြင်လည်းဒီဆင်းရဲချမ်းသာကွာခြားမှုကကြီးလာမှာဖြစ်ပါတ
ယ်။ဟုတ်ကဲ့။ကဲကျွန်တော်ချိန် minute second 50လောက်ကြာမှာလေတော်ရရှင်တယောက်ကြည့်ထားတဲ့စာနဲ့ကျွန်တော်အဆုံးသတ်အောင်ပါခင်ဗျာ
။ဟုတ်ကဲ့ပါဒီတော်ရရှင်ကတော့တရက်လီလိုင်းအစီအစဉ်ရဲ့ပင်တိုင်တော်ရရှင်လို့ဆိုရမှာပါ။ဦးလှထွန်းတကုတ်မျိုးတစ်ပါ သူရဲ့စာကလည်းပဲဒီလိုပါပဲကျွန်တော်တို့ချုပ်ပြီးတော့ပြောပြပါမယ်သူကတော့ဒီ win win situation ကိုညီမျှခြင်းနဲ့တင်ချာညီမျှခြင်းနဲ့ပေါ့လေအဲ့လိုချပြပြီးတော့သူကရေးထားပါတယ်တစ်ကမအူပင်မလက်တူလက်သိမ်းခံရမှုညီမျှခြင်းအကြမ်းဖက်ဖြိုခွင်းမှုနှစ်အလို့သမားတမကလုတ်ခွင်အခွင့်ရေးညီမျှခြင်းအလုတ်ထုတ်ခြင်းပြောင်းရွှေ့ခံရခြင်းသုံးလက်ဘရောင်းတောင်မြေပတ်ဝန်းကျင်ညီမျှခြင်းမိလောင်ပုံသုံးဖြိုခွင်းမှုဒီတော့ win win ညီမျှခြင်းကိုကျွန်တော်တို့ဘယ်လိုရနိုင်မလဲIf and only if မပါပဲလေတဲ့အင်္ဂလိပ်လိုရေးထားပါတယ်။နောက်ဆုံးလက်ဘရောင်းကအဖွားကိုတယောက်နှလုံးသားကထွက်လာတဲ့စကားတခွန်းကိုနားထောင်ကြည့်ပါတဲ့။မျက်တောင်ဖွင့်ပိတ်ထားမှသူရေးထားတာပါ။သမီးရဲ့အခုတော့အမေတို့တောင်ကြီးလဲဆုံသမီးလဲဆုံအဖြစ်ရောက်ရတာပါလားတဲ့။သူကအဲ့ဒါပြင်ကြီးများကြီးအင်္ဂလိပ်လိုလေးရေးထားပါသေးတယ်။ဦးလာထွန်းတကုံမျိုးသစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာဒီစားနဲ့ပဲဒီကနေ့တိုင်းလန်အစီအစဉ်ကိုအဆုံးသတ်အောင်ပါတော့ရရှိမှခင်ဗျာ။ပါဝင်ဆွေးနွေးကြရပုဂ္ဂိုလ်ရဲ့နတ်စင်တဲ့တော်ရရှိအားလုံးကျေးဇူးတင်ပါတယ်ခင်ဗျာ။